Ukraine ကရုရှားကိုတွန်းလှန်တိုက်ခိုက်ရေးဟာအမြန်မဲဖြစ်လာနိုင်ရည်ရှိတယ်လို့ Ukraine ကဝန်ကြီးကြီး Oleksiy Reznikov ကတောက်ကြားနေမှာပြောကြားလိုက်ပါတယ်။ Ukraine တပ်တွေဟာရုရှားတပ်တွေကိုတွန်းလှန်မှုအတွက်ရာနှုန်းပြည့်မိဘအစင်းစင်ဖြစ်နေပြီဖြစ်ပြီးတော့သူတို့မှာခင်မီလက်နက်ကြိယာတွေလည်းရှိနေပြီလို့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံတလွှားရုရှားတပ်တွေရဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်တညာထဲမှာအိပ်ပျော်နေတဲ့အရတား23ဦးသေဆုံးခဲ့ရပြီးတဲ့နောက်မှာယူကရိန်းကာဝေးဝန်ကြီးကအခုလိုပြောကြားလိုက်တာပါ။ယူကရိန်းပိုင်းနဲ့နယ်မြေတွေကိုသိမ်းပိုက်ထားတဲ့ရုရှားတပ်တွေကိုမောင်းထုတ်ရမှာအနောက်နိုင်ငံတွေကပေးပို့တဲ့ရာနဲ့ချီတဲ့တန့်ကားနဲ့တန်ချက်ကာကားတွေတုံးဖို့ယူကရိန်းဆိုတာကပြင်နေပါတယ်။နေတို့မဟာမိတ်တွေကသူတို့ဂရိပြုထားတဲ့အတိုင်းယူကရိန်းကိုတန်ချက်ကာကစီ1550နဲ့တန်ကား230အပါဝင်တိုက်ခိုက်ရေးရင်တွေကိုပေးပို့ခဲ့တာဖြစ်ပါတယ်။ယူကရိန်းလေဘိုင်းကအမှန်မျိုးကလေးမှာတော့မိသားသမားတွေကရုရှားရဲ့မစ်ဆိုင်းတုံးကြီးထိမှန်တဲ့လူနေအဆောက်အဦကလောင်ကျွမ်းနေတဲ့မိကိုစူးစမ်းနှိမ့်တက်နေတာပါ။အဲ့ဒီအဆောက်အဦမှာရင်တေဆွမ်းအတူကလေးငယ်အများပြအပါဝင်19ဦးရှိပါတယ်။အခုတော့ရက်သားတွေနဲ့လူနေအဆောက်အဦပြစ်ခတ်တိုက်ခိုက်တာဟာခွင့်လွန်နိုင်စရာမရှိကြောင်းနဲ့အမြန်ရက်တံဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။အခုလိုတိုက်ခိုက်မှုဟာတရုတ်သမ္မတရှီကျင်ပင်နဲ့ယူကရိန်းသမ္မတဇယ်လင်စကီတို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးစီးအခြေအနေအပြေရှားဖို့ဆွေးနွေးပြီးမကြခင်မှာပဲဖြစ်ပေါ်ခဲ့တာဖြစ်ပါတယ်။